ောင်းသင်းချာအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်ဂျင်နီယာမြန်မာနိုင်ငံနဲ့ဆွာချင်းလူလူချင်းအနိကစစ်ဆက်ဆံမှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေအထားဟုတ်ပါသလားနီးပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့အေးစေးထိုင်နေလို့ဖြစ်တဲ့အခြေအနေလို့ထင်ပါသလားခင်ဗျာ
အထူးသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ကြီးရာဒီမဲဆောက်မြောက်ဒီလမ်းမကြီးရသွားတာပေါ့နော်ဆိုတော့အဲ့ဒီကနေလို့နေဆက်ကုံစော်ကြီးဆင်းတာကမနေပါဘူးဆိုတော့အခုကျွန်တော်တို့တွေ့လာတဲ့သူတင်သနာပတ်တမ်းတွေရာဆိုရင်ကုံစော်ကြီးရဲ့တဝက်ကြီးပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့ခါကျတော့ဒီကျွန်တော်တို့ဒီမြောက်ဝတီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးတွေဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူ့ရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူ့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လီယံဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါတွေညီမလာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်။နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်။အဲတော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကောင်လောက်ထင်ပါတယ်။အဲ့ဒီအတွင်းမှာပဲထမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူတော့ဆိုတော့9000ကျော်လောက်ရှိတဲ့အနေအထားတွေ့ရတဲ့စည်ရင်းတွေရလေ။အခုချိန်ကြီးလဲဝင်လာမစဲတသေးသေးပေါ့။ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲသိရတဲ့နေသားရှိပါတယ်။နောက်တစ်ခါတလောကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆရတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်းတစ်ထောင်ကျော်လောက်လုပ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းတွေလည်းရှိပါတယ်။အဲ့တော့ခိုင်းရပြောမယ်ဆိုရင်တော့တော်တော်လေးစိုးရိမ်ပူပန်တဲ့အနေအထားလေးရှိပါတယ်။
အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခိစ္စဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူလူချင်းချင်းကောခါရင်ကျေးမှုဘာသာရေးအရာကောတော်တော်လေးနှိစက်တဲ့အိန္ဒိယနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယွံ့ယွံ့နေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ညဉ့်ညံ့မှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လည်တိစောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်သော်လည်းကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသော်လည်းကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မဆင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလ
ားဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်စစ်ဆိုးရကာလတွေမှာဟိုကျွန်တော်တို့ constructive engagement ပေါ့ထိုင်းဆိုးရရဲ့သဘောအပြည့်စဘောဆောင်တဲ့ဆက်ဆံရေးထားမယ်ဒီမြန်မာစစ်ဆိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းကျင့်သုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစုရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြုသဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာကြီးတွေ့ရတယ်။ထိုင်းကသူ့ရဲ့ဘဝပြီးအချိန်တွေရာကျွန်တော်ထင်တဲ့ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။ဒါကအခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နီးစာအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးတွေဆိုတာတွေဆွေးနွေးနေကြတယ်လို့ကြားပါတယ်ဆိုတော့အနေထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြုသဘောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျာ
ဆိုတော့တော့တလောတုန်းကလည်းပွန်ပီမိုကန်စတရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထုသံတမန်ဖြစ်ခန့်အလိုက်ကြတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုပြောပါဦးခင်ဗျာ
ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာအချမ်းမကြီးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတော့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့သူကြမသူမဖိအားပေးရနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့နားချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာအလာကိုကြည့်ရတာပေါ့အဲ့ဒီတော့မပြောခင်မှာသူတို့ရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တနင်္ဂနွေချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခန့်ရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်ပြည်အာဆီယံတစ်ခုလုံးကချမှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်လဲခင်ဗျာဟု
တ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောင်းလဲလုပ်ပါဆိုရဲ အောက်ရှိလက်ရှိပါတယ်သူတို့ရဲ့ဘီယက်နမ်ကမ္ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အဲ့တော့အရင်အချိန်တည်းကဟိုဒီလိုမျိုးသဘောထားကွဲပေမဲ့လည်းနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲကွန်ဆန်ဆပ်ဆိုတော့နော်အားလုံးကြည်လည်းငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့တော့အခုနေထားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျိုးစီပွားနောက်တစ်ခုကသူ့ရဲ့ထူးခ
ဆိုတော့အခုထိုင်းကလည်းပဲချင်းကလာရဲဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွယ်လွန်မှုကပိုပြီးနှဆိုင်သွားမလားဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောတယောက်မှုစီနံကြပိုပြီးဖျော်ဖျက်ဖြစ်နိုင်ကြပဲလို့တွေ့ပါလဲတော့ဟုတ်ကဲ့
ဟုတ်ကဲ့ဟိုတခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံနေဗာယူနိုက်တက်ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတသန်တဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်။ရောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လည်းအခုလက်ရှိချိန်မှာတော့အလဲကြဒီချယ်မန်ဖြစ်တဲ့ကမ္ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာဟိုကနှစ်ဝက်ကျိ တော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ
်နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်လက်မှမြင်လိုက်ချင်ပါတယ်အင်ဒိုနီးရှားလက်ကိုပြောင်းနိုင်ရင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကို PR ပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်တိုင်းဘရူနိုင်လက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေဒါပေမဲ့ကင်ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့အားမရဘူးပေါ့လေပြောစရာဝေဖန်စရာတွေပိုဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားခေါင်းဆောင်မှုလက်ထက်ကိုရောက်သွားတဲ့ဓမ္မကအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်ရရှိပါလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းဒီလောက်တကြည့်ပါအောင
်ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကသင်္ကန်းအုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ်ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ္ဘောဒီးယားကဆိုပါစို့ခြေခံ100ချောက်ရမယ်ဆိုရင်အကယ်၍ကမ္ဘောဒီးယားကခြေခံ30ချောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရတယ်စားပြီးတော့ရှောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကရှောက်ခါတာဇလမ်းမှမရှိဘူးဆိုရင်သူတို့လက်ထက်ကို0ကနေစပြီးတော့လှမ်းမဲ့နေထားလို့လေဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပန်လာတဲ့နေထားလေကျွန်တော်တွေ့ပါလ
ားအဲ့တော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစ်စီးလုံးနဲ့ PRP နိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲ့ဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့အခုထိုင်းတို့ချင်းကတ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တခက်ဘက်ကလည်းကျွန်တော်တို့ sanction ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့သူသဖြင့်ဒီ American ဘာဝင်နောက်နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီ sanction ဖိအားပေးရတာပြဿနာတော်တော်ရှိတယ်လို့ထင်တယ်ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို special envoy တွေခန့်ထားကြတာတွေရှိပါတယ်ဆိုတော့ဥပမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်ဂျပန်ရှိတယ် UN ကရှိတယ်အခုအာဆီယံကရှိတယ်နော် American ကလည်းခန့်မယ်လို့တဲ့ရင်ကြီးကြတော့ဆက်လက်ပြီဆိုတော့အဲ့လိုမြန်မာပြည်ကြီးလှုပ်ဆောင်တဲ့ဒီအထူးသံတွေကျွန်တော်ထင်တယ်ပူပေါင်းကြည့်နိုင်ပြီးတော့မှဟိုဇုံတရားကျူးစိုင်းမှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ
်အဲအဲ့တော့နောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူကိုပဲစီရင်တင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူ၅ချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါ
သင်တယ်ကွန်ပဏီဆော့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ့ခုနသဘောတူတာတဲ့ဟာလည်းအကောင့်တွေဖော်နိုင်တဲ့အနေအထားမရှိသေးပါဘူးဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နည်းလမ်းတော့နည်းပါတယ်ဒါပေမဲ့ခုနပြောသလိုအထူးသံတွေကပူးပေါင်းဆောင်ရွက်ကြမယ်ဘဝဆောင်ရပြီးတော့မှဟိုတိကျချင်းကတ်ကြမယ်ဆိုတော့ဟိုအလုပ်ဖြစ်နိုင်ကြအကြောင်းရှိတယ်လို့တော့ထင်ပါတယ်ခင်ဗျ